ဗြိတိရှားကူညီပေးလှုပ်သားမှုကိုအစ္စလာမ်ဆွေရောက် IS အဖွဲ့ကလျက်လီတက်လိုက်ပြီးတဲ့နောက်ဒီအဖွဲ့ကိုနေနှင်းချေမှုန်းသွားမယ်လို့တိတိယဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအခိုင်အမာပြောလိုက်ပါတယ်။ဒေးဗစ်ဟိုင်းစ်ကိုတက်တာကိုရိုက်ယူထားတဲ့ဗီဒီယိုကို IS အဖွဲ့ကထုတ်ပြန်ပြီးနောက်တည့်ရက်တနင်္ဂနွေနေ့လန်ဒန်မြို့မှာမစ္စတာကင်မရွန်ကအဲ့လိုပြောလိုက်တာပါ။ကလေးနှစ်ဦးရဲ့ဖခင်အသက်44နှစ်အရွယ်ဟိုင်းစ်ကို IS အဖွဲ့ဟာအရက်ဆက်ဆုံးနီးလန်းနဲ့တပ်ပစ်ခဲ့တယ်လို့တိတိယဝန်ကြီးချုပ်ကပြောပြီးဒီအဖွဲ့ဟာမကောင်းဆွေးရရဲ့ပြယုဖြစ်တယ်လို့ကင်မွန်တက်ခေါ်ဆိုပါတယ်။ဟိုင်းစ်ကိုတပ်ပစ်သူတွေကိုလိုက်ရှာပြီးဥပဒေနဲ့အညီစီရင်မယ်လို့လည်းမစ္စတာကင်မရွန်ကပြောပါတယ်။ IS အဖွဲ့ဟာတရူဒန်အစွန်းရောက်အဖွဲ့တစ်ဖွဲ့ဖြစ်ပြီးဥရောပတိုက်တဝန်တိုက်ခိုက်ဖို့စီစဉ်နေတယ်လို့လည်းမစ္စတာကင်မရွန်ကပြောပါတယ်။သူတို့ဟာအစ္စလာမ်အယူဝါဒအတိုင်းလုပ်နေတာလို့ပြောပေမဲ့ IS စစ်သွေးကြွတွေဟာမွတ်စလင်တွေမဟုတ်ဘဲမကောင်းဆိုးရွားတွေသာဖြစ်တယ်လို့မစ္စတာကင်မရွန်ကအလေးနဲ့ပြောပါတယ်။ IS အဖွဲ့ရဲ့ရှင်းကြောင်းမှုကိုပြည်ထောင်နိုင်ငံအနေနဲ့ထိတ်တဲ့ရင်ဆိုင်သွားရမှာဖြစ်ပြီးအီရန်နဲ့ဂါဒစ်ဒေသဆိုင်ရာအစိုးရတွေနဲ့လက်တွဲလို့ဆောင်သွားမယ်လို့သူကပြောပါတယ်။ဒီဘွဲကရင်ထွက်ပြေးလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမှာဖြစ်ပြီး IS စစ်သွေးကြွတွေကိုအမေရိကန်က CIA တိုက်ခိုက်မှုမှာဆက်ပြီးကူညီထောက်ပံ့သွားမယ်လို့ပြောပါတယ်။